နောက်ထပ်သတင်းပေးပို့ချက်တို့နဲ့ဆက်ပါမယ်ခင်ဗျာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်တာကြောင့်လူပေါင်း100ကျော်အစုလိုက်ပြုံလိုက်သေဆုံးခဲ့ရတဲ့ပစီကြီးချေးရွာကဒေသခံတွေဟာတစ်နှစ်ပြည့်သွားပြီမဲ့စိုးရင်ကြောင်းကြမှုတွေနဲ့နေထိုင်နေရတယ်လို့ပြောပါတယ်ပစီကြီးချေးရွာလေကြောင်းတိုက်ခိုက်မှုတစ်နှစ်ပြည့်အခြေအနေကိုကိုရဲမုံကပြောပြပါမယ်ခင်ဗျာ
ပြီးခဲ့တဲ့2023ခုနှစ်ဧပြီလ17ရက်မနက်8နာရီအချိန်ကသခိုင်းတိုင်းကမ်ဘလူခိုင်ပစီကြီးချေးရွာကပြည်သူ့အုပ်ချုပ်ရေးရုံးဖွဲ့ဘက်ကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲဆက်တနက်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ကလေးငယ်38ဦးအပါအဝင်လူပေါင်း184ဦးသေဆုံးခဲ့ရပါတယ်ကြီးရွာရဲ့အုပ်ချုပ်ရေးရုံးဖွဲ့ဘက်မှအကြွေးမွေးနဲ့ဧကန်လို့ရွာသူရွာသားတွေအပြင်အနီးပတ်ဝန်းကျင်ကရွာတွေကဒေသခံတွေပါရောက်ရှိနေခြင်းတိုက်ခိုက်ခံရတဲ့အတော့အခုလိုအစုလိုက်အပြုံလိုက်သေဆုံးခဲ့ရတာလည်းဖြစ်ပါတယ်ဒီတိုက်ခိုက်ခံရမှုဟာအခုဆိုရင်တစ်နှစ်ပြည့်ပြီလည်းဖြစ်ပါတယ်တစ်နှစ်ပြည့်သွားပြီဖြစ်ပေမဲ့ဒေသခံကြီးရွာသားအချို့ကနေအိမ်တွေကိုပြန်နေကြပေမဲ့အများစုကတော့နောက်ထပ်အဖြစ်ဆုံးကြုံလာရမှာကိုစိုးရိမ်နေတဲ့အတွက်တောတောင်တွေထဲမှာယနေ့အထိနေထိုင်နေရတော့မှာအချိန်ကာလတစ်နှစ်ပြည့်ပေမဲ့သူတို့ကြုံတွေ့နေရတဲ့စိုးရိမ်စိမ်းနဲ့ပတ်သက်လို့ပစီကြီးကျွရဒေသခံသူဖြစ်တဲ့ဦးသိန့်ဆွေကအခုလိုပြောပါတယ
်။ရွာနဲ့ကျူးမွေးတွေဟာတော်လဲမှာနေကြတာပဲ။ရွာလေးကိုလေးမနေရကြဘူး။ဗျာကျွန်တော်တို့ဘာမှမတတ်နိုင်တော့ဟိုဘလို့ပဲလို့ကျင်းနှံ့မှုမရှိဘူးဆိုတော့လေကျွန်တော်တို့ကဘုံမှမသာမမတတ်နိုင်တာကြီးဘူးဗျာ။အဲ့တော့ကျွန်တော်တို့ခါတော့ခါစားရတော့ဗောဗျာ။လေရင်တက်လာတဲ့ခါမှတော့ကျွန်တော်တို့ကလေးလူကြီးအကုန်လုံးပေါ့လေ။ဟိုကြောက်လန့်နေကြတယ်အဲ့အရောဖွဲ့ထိပါရယ်ဘာလို့လဲဆိုကျွန်တော်တို့ကဂျုံတွေးစားရတာပေါ့ကျွန်တော်တို့ရောအဖွဲ့ထိအကြောင်းစိတ်ကတော့ကျွန်တော်တို့လည်းရန်ကြီးတဲ့ပုံကိုယ်လေးတွေနေ့စဉ်လည်းကပြောနေကြရလို့လေဒီရင်တော့တက်လာတယ်ခါတော့အဲ့အရောကြောက်တယ်ခုဆိုရင်ကျွန်တော်တို့အဲ့ရဲ့ရောက်တော့မှရွာထဲမှာလူစုလူဝေးတော့မလုပ်ကြဘူ
းစစ်တပ်ရဲ့လေကြောင်းပစ်ခတ်မှုအတွင်းဦးသိန်းဆွေရဲ့ရောက်ဖမြေးတွေအပြင်ဆွေမျိုးတော်ဆက်သူအတော်များများတိတ်ဆုံးခဲ့ရပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကပစီကြီးကျွရမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြင် KIA အဖွဲ့တို့ရောက်ရှိစုဝေးနေတဲ့အတွက်စစ်ဘက်ပြစ်မှတ်အဖြစ်တိုက်ခိုက်ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။လက်ရှိအချိန်မှာတော့စာဝတ်နေရေးအတွက်ရုံးကန်လှုပ်ရှားနေကြပေမဲ့ဒီဖြစ်ရဆိုးအပေါ်ယနေ့အထိမေ့ပျောက်မရသေးဘူးလို့လည်းဒေသခံတို့ကပြောပါတယ်
။အားလုံးကတော့တော်တော်နဲ့ထွက်တာကဟုတ်တယ်။ဒီနေ့ပြည့်သွားတော့လည်းပဲအချိန်ကြာသွားတော့လည်းပဲဒီမိသားစုဝင်တွေဆုံရှုံရတဲ့ပုံမှာတော့ဟုတ်အများအားအောင်မိနေတာဒီမေ့ပျောက်သွားတာတော့မရှိဘူး။ဒါပေမဲ့ဟိုတနေ့အသက်တည်းရည်ရည်ဆက်ပေါက်ကြီးအတွက်တော့လှုပ်ရှားနေရတာရှိတယ်။တကယ်မှတော့အများရမ်းပဲဟိုဒါတွေကထိတ်လာနေတယ်ပေါ့နော်။နောက်တစ်ခုကအဓိကတရားခံဖြစ်တဲ့ဒီစစ်ကောင်စီကတော့ဟိုလုံးလုံးမမတင်တဲ့ပုံစံလေးပေါ့နော်။ဆက်ရှင်ရည်ရည်အတွက်လုံခြုံရေးပုံမှန်လုပ်နေပြီးတော့စိတ်ထဲမှာတော့မပြောလို့မရဘူးပေါ့
။ဒီဖြစ်ရဆိုကြည့်မှာကြန့်ရှိတဲ့မိသားစုဝင်တွေဟာတနေ့ပြည့်ဖို့ရက်ပိုင်းအလိုမှာတိတ်ဆုံသွားသူတွေအတွက်ကောင်းမွန်ကုသိုလ်လုပ်ပြီးအမျှဝေဒါတွေကိုအကျဉ်းချုပ်လုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံတော်သမ္မတရုံးကတော့ဒီပစီကြီးဖြစ်စဉ်အပါအဝင်နိုင်ငံတော်ဝန်ကစစ်ကောင်စီရဲ့ရုပ်လုံနဲ့ရာဇဝတ်မှုတွေကိုမှတ်တမ်းတင်ပြီးထိခိုက်ဒေဆုံးသူတွေအနေနဲ့မိသားစုဝင်တွေအတွက်တရားမျှတမှုပြန်လည်ရယူပေးနိုင်ဖို့အစွမ်းကုန်ကြိုးစားသွားမယ်လို့ပစီကြီးဖြစ်စဉ်တနှစ်ပြည့်ဧပြီ17ရက်မှာသတင်းထုတ်ပြန်ထားပါတယ်။အခုလိုထုတ်ပြန်ထားပေမဲ့ပစီကြီးဖြစ်စဉ်မှာကြန့်ရှိခဲ့တဲ့မိသားစုဝင်တွေကတော့စိုးရိမ်ထိတ်လန့်မှုတွေနဲ့ဒီဖြစ်ရဆိုးကြီးကိုယနေ့တိုင်မေးပြရပဲတရိယာအောင်မိနေတယ်လို့ဒေသခံတွေကတညင်တညွတ်ထဲပြောကြပါရယ်ခင်ဗျာ။